လက်ရှိမြန်မာငြိမ်းချမ်းရေးလုံခြုံရေးဆိုင်ဟာ MCA လမ်းကြောင်းတွေအတွက်ချော်နေတယ်လို့တနိုင်ငံလုံးအပြည့်ရက်ဆယ်ရေးစာချုပ် MCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကဝေဖန်လိုက်ပါတယ်MCA လက်မှတ်ထိုးထားတဲ့အဖွဲ့ရှိဖွဲ့ဟာလက်ရှိငြိမ်းချမ်းရေးလုံခြုံရေးကိုပြန်လည်သုံးသပ်ဆန်းစစ်ခဲ့ကြပြီးနောက်အခုလိုဝေဖန်ချက်ထွက်ပေါ်လာတာပါငြိမ်းချမ်းရေးလုံခြုံရေးအတွင်းက MCA အပါအဝင်နိုင်ငံရေးမူပေါင်းတွေပြန်လည်ပြင်ဆင်နိုင်ဖို့ကိုလည်းဆောင်ရွက်နေတယ်လို့သိရပါတယ် POE တင်းထောက်နိုင်ကုန်အိမ်ကစုံစမ်းမေးမြန်းထားပါတယ်ရှင
်ဟုတ်ကဲ့ပါတနင်္ဂနွေလုံးပြည်ထောင်စုကြမှုရက်စက်ရေးသဘောတူစာချုပ် MCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကဖွဲ့စည်းရှိဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PBSC ရဲ့စီဝေးကိုဇွန်လ28ရက်နေ့ကနေဇူလိုင်လ2ရက်နေ့ထိထိုင်းနိုင်ငံချင်းမာမြို့မှာပြုလုပ်ခဲ့တာပါလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုပြန်လည်သုံးသပ်ပြီးလက်ရှိအစိုးရပေါ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာ MCA လမ်းကြောင်းနဲ့တွေ့ထိနေတယ်လို့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PBSC ရဲ့ပြောရေးဆိုခွင့်ရှိသူကုစင်ဂျုံကပြောပါတယ
်ဒီနေ့ကျင်းဖြစ်နေသေးတဲ့နိုင်ငံရှင်တွေအောက်မှာကြွားနေတဲ့ကျွန်တော်ရေးနေတာဖြစ်ခဲ့ကြတာကျွန်တော်တို့မှာဆက်လာနေပြီနောက်ကျွန်တော်တို့ဒီအားမေးချက်ရှိတဲ့ဟာတွေကြောင်းပြရပါတယ်သူနည်းလကောင်းပဲကျွန်တော်တို့ဒီအမျိုးသားစစ်နိုင်ငံရှိနေကိုရှင်းနေပြီးမှကျွန်တော်တို့ဒီဒီကောင်းဆုံးရင်းဆိုင်ရတာတော့ဖြစ်တယ်နောက်တိုင်းသားတစ်စုံလုံးကျွန်တော်တို့ဒီဒီကိုရေးလောက်ထားတဲ့အတွက်ဖြစ်နိုင်ငံရှိနေမှုတွေလောက်ပြီးမှအမျိုးသားစစ်ကတော့လေဒါဒီလုပ်ပြီးမှယူသွားမှဖြစ်တယ်လို့ဒီနေ့အမျိုးသားချင်းမလုံနိုင်သေးတဲ့ဖွဲ့စည်းတွေကတော့မများရှိပါဘူးဖွဲ့စည်းဖွဲ့မှာတော့အမျိုးသားချင်းနိုင်ငံချင်းချင်းမလုံသေးနဲ့ကျွန်တော်တို့ဒီ UPC မှာဆက်ခံမှုရှိချမယ်ဆိုတာကအကျယ်လမ်းကြောင်းနဲ့ launch ပေါ်နေတဲ့အနေအထားရှိတယ်လို့ကျွန်တော်သုံးသပ်ရပါတယ်
ဒါအပြင် RCA စာချုပ်မှာပါရှိတဲ့တရားဝင်နိုင်ငံရေးပါတီအလုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံ23ရာစုပင်လုံးညီလာခံတိုက်ခွင့်ရှိရမယ်ဆိုပေမဲ့လည်းအနိုင်ရပါတီတရားတရားခွင့်ရှိတဲ့အတွက်လမ်းကြောင်းနဲ့လွှဲနေတယ်လို့ကုစင်ကျုံးကဆက်ပြောပါတယ
်ဒီတော့ကျွန်တော်တို့နိုင်ငံရေးပါတီအလုံးဖတ်ပြင်တင်ထားတဲ့နိုင်ငံရေးပါတီအလုံးပေါင်းရမှာဖြစ်တယ်လို့ကျွန်တော်တို့အဲ့ဒီအနိုင်ရပါတီတွေနိုင်ငံရှင်တွေဒီမှာပေါင်းခံတဲ့ကြားဟာလည်း MCA လမ်းကြောင်းနဲ့လို့ချော်တော့အဖြစ်ဖြစ်တယ်လို့လည်းကျွန်တော်ပြောလို့ရပါတယ
် PBS ရဲ့ထိပ်တီးကောင်းဆောင်စည်းဝေးမှာ NCA ပါဝင်နိုင်ငံရေးမှုပေါင်းတွေပြန်လည်ပြင်ဆင်နိုင်ဖို့ကော်မတီတရားကိုဖွဲ့စည်းထားတယ်လို့ကုစင်ကျွန်းကဆိုပါတယ
်ကျွန်တော်တို့ဒီ NCA account ပြောမှုတိုင်းရပြန်လည်သုံးသပ်တဲ့နေရာမှာတော်တော်လေးကိုကျွန်တော်တို့ဒီပြန်လည် review လုပ်ရမယ့်ကိစ္စတွေရှိတယ်ဒါကြောင့်ကျွန်တော်တစ်စုံလုံးကို review လုပ်ရအောင်ကျွန်တော်တို့မြင်းဆိုင်လုံးကနေအဆင့်ဆင့်ကိုပြန်လည်သုံးသပ်ခြင်းနဲ့ပြန်လည်ကြည့်ပြင်ချင်းဆိုင်ရာအလုပ်အဖွဲ့အစည်းကိုကျွန်တော်ဖွဲ့ပါတယ
်ဒီကော်မတီကိုငင်းချမ်းရေးလုပ်ငန်းစဉ်အစစ်အစစ်ကိုပြန်လည်သုံးသပ်ခြင်းနဲ့ပြန်လည်ပြုပြင်ကြောင်းလဲခြင်းတာဝန်ယူဆောင်ရွက်ရေးအလုပ်အဖွဲ့လို့မည်ပေးထားပြီးဒီအဖွဲ့ကို UPDGC ဒုက္ခသပ္ပုစောကွယ်သူဝင်ဦးဆောင်ပြီးတော့ဖွဲ့ဝင်20ဦးနဲ့ဖွဲ့စည်းခဲ့တယ်လို့ဇူလိုင်လ20ရက်နေ့မှာစတဲ့ခေါင်းစဉ်ပေါ်လွှားမှာဖြစ်ပါတယ်ဒီကနေ့မှာလည်း PPSC ဖွဲ့ဝင်တွေရဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC အစည်းအဝေးကိုလှုပ်ဆောင်နေပါတယ်။အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေ၊လုပ်ငန်းကော်မတီအစည်းအဝေးတွေနဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ23ရာစုပင်လုံးဒုတိယကြိမ်ညီလာခံကျင်းပခဲ့တဲ့အခင်းချင်းစိန်ခေါ်မှုတွေပါဝင်ငြိမ်းချမ်းရေးဖြစ်စဉ်တစ်ခုလုံးရဲ့အားနည်းချက်အားသာချက်တွေကိုပြန်လည်ဆွေးနွေးသုံးသပ်ခဲ့ကြပြီးအချက်18ချက်ကိုသဘောတူချမှတ်ခဲ့ကြတာပါ။ PPSC အနေနဲ့ပြည်ထောင်စုငြိမ်းချမ်းရေးနဲ့အမျိုးသားပြည်လည်တင်ပြရေးကိုရှေ့ရှုပြီးတော့NCA ကောင်ဆယ်ဖော်မှုလုပ်ငန်းစဉ်မှာဆက်သွေးဆုံဆွေးနွေးရေးနီလာနဲ့ညှိနှိုင်းဆွေးနွေးဖြေရှာပြီးတိုင်းနာပြည်သူတွေလှူလာတဲ့စစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုတည်ဆောက်သွားမယ်ဆိုပြီးဇူလိုင်လ2ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်။ PBSC အဖွဲ့ထဲမှာ NCA လက်မှတ်ရေးသိုးထားတဲ့ကရမျိုးသားစီယုံ KNU ၊ရှမ်းပြည်ပြည်နယ်စုဆောင်ရေးကောင်စီ RCSSA ၊မြန်မာနိုင်ငံလုံးဆိုင်ရာကြောင်းလွှမ်းများဒီမိုကရက်တစ်တပ်ဦး ADF ၊ရခိုင်ပြည်လူမျိုးရေးပါတီ AIP ၊ကရမျိုးသားစီယုံငြိမ်းချမ်းရေးကောင်စီ KNLAPCပုံမျိုးရာလူမျိုးရေးဖွဲ့ချုပ် PNL လို့ချင်းမျိုးရတအူးဆီယံရဲ့ဒီမိုကရေစီအကျိုးပြုခရီးသမတော် DGP ဖွဲ့ရဲ့ထိပ်ပိုင်းခေါင်းဆောင်တွေနဲ့စုဖွဲ့ထားပါတယ်ခင်ဗျာ